ဂျပန်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းရေတွက်ပြီးသမျှအမဲစင်းတွေအရဂျီမင်းတိုးလို့ခေါ်တဲ့လက်ရှိအာဏာရ LDP ပါတီကအထက်လွှတ်တော်မှာလုံလောက်တဲ့နေရာအများစုကိုအနိုင်ရထားပါတယ်။နာရာမြို့မှာတောက်ကြံနေကမဲဆွဲစည်းရုံးနေတော့ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေတနက်နဲ့လှုပ်ကြံခံရပြီးနောက်တနင်္ဂနွေနေ့ကျင်းပတဲ့အထက်လွှတ်တော်ရွေးကောက်ပွဲအတွက်ဂျပန်ပြည်သူတွေမဲရုံကိုသွားပြီးမဲပေးခဲ့ကြပါပါ LDP ပါတီဌာနချုပ်မှာအနိုင်ရကိုယ်စားလှယ်စည်းရုံးတွေမကျေညာခင်မှာဂျပန်ဝန်ကြီးချုပ်ဖူမီယိုခီရှိရာဦးဆောင်ပြီးကြာဆုံးသွားတဲ့ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေအတွက်ဝန်နေခြင်းအထိမ်းအမှတ်ဖြစ်တမနစ်ရင်သက်အလေးပြုခဲ့ကြပါတယ်အထက်လွှတ်တော်မှ LDP ကိုယ်စားလှယ်အများစုအနိုင်ရတာကိုကြည့်ရင်ရှင်ဇိုအာဘေလှုပ်ကြံခံရတဲ့အပေါ်တနာဆာနာစိတ်နဲ့ပေးတဲ့မဲအီအတွက်များခဲ့ပုံရတယ်လို့သုံးသပ်ကြပါတယ်တနင်္ဂနွေရွေးကောက်ပွဲဟာလွတ်လပ်စွာပြောဆိုခွင့်နဲ့အကြမ်းဖက်လို့ရကြောင်းဒီမိုကရေစီနောက်ပြန်ဆုတ်မသွားသင့်ဘူးဆိုတာကိုနိုင်ငံရေးခေါင်းဆောင်တွေအလေးထားရမယ်ဆိုတဲ့အသွင်ကိုဆောင်စီတယ်လို့ဆိုပါတယ်ခင်ဗျာ